မြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေအလုတ်ကန်အခက်အခဲတွေကြောင့်ဒီလပိုင်းနေ့အတွင်းမြန်မာတွေအစုလိုက်ပြုံလိုက်နေစဉ်ရာနဲ့ချီပြီးထိုင်းနိုင်ငံအတွင်းကိုဝင်ရောက်နေပြီးထိုင်းဘက်ကလည်းနေစဉ်ဖမ်းဆီးနေပါတယ်။လူကုန်ကူးသူတွေကအလုံပိတ်ကားတွေထဲမှာမြန်မာတွေကိုထည့်ပြီးခေါ်လာတာမျိုးတွေဟင်းသီးဟင်းရွက်ကားတွေထဲမှာဖွက်ပြီးတော့တဲဆောင်လာတာမျိုးတွေရှိပြီးဒီနှစ်ရက်အတွင်းမှာလူဦးရေ200လောက်ဖမ်းဆီးခံရတယ်ဆိုပြီးမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ်
ဖေဖော်ဝါရီလ28ရက်ဖေဖော်ဝါရီလကုန်နဲ့ဒီနေ့မလတ်တရက်ဒီနေ့မလတ်တရက်မှာဒီနေဆက်ကနေဝင်လာတာမြန်မာ200နီးပါးလောက်ဒီနေ့ရက်တွင်းမှာဝင်လာတာတွေ့ရတယ်ဒီနေ့မလတ်တရက်နေ့မှာတော့ကေလူနယ်ဆိုင်ပွဲဘက်ကနေပြီးတော့ထပ်ဆောင်ရမျိုးနေတဲ့ဝင်လာတာမြန်မာ30အဲလိုမျိုးပဲအဖမ်းမိတယ်တစ်ဆက်ထဲမှာပဲဖေဖော်ဝါရီလ28ရက်နေ့မှာတော့တပ်ပြည်နယ်မက်ထော့မြို့နယ်စစ်စည်းကိတ်ကိုဖျက်ဆီးလာတဲ့မတင်ငါစရာရင်စည်းအစစ်အစီမခံနဲ့မောင်းပြေးတယ်ရဲကားကနေပြီးတော့အဲဒီကားကိုမိအောင်ဖမ်းဆီးလိုက်တဲ့အခါကျတော့အဲ့မှာတရားမဝင်ခင်မှာ73ဖမ်းမိတယ်ဒီဘွာလ28ရက်နေ့ပရာကျော့ခေခံပြည်နယ်ထဲမှာတရားမဝင်ခင်မှာ134ဦးဝင်ရောက်လာတာဖြစ်တဲ့အတွက်အားလုံးပေါင်းတရားမဝင်ခင်မှာ200နီးပါးလောက်ဝင်ရောက်လာတယ်ပေါ့
ဖမ်းဆီးခံရတဲ့မြန်မာတွေကိုထိုင်းနိုင်ငံဘက်ကကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာတချို့ကကိုဗစ်ကူးစက်မှုတွေရှိနေတာကြောင့်ဆောင်ကြည့်ရေးစင်တာတွေကိုပို့ရတာတွေလည်းရှိနေပါတယ်။2022ခုနှစ်နှစ်စာကစပြီးဒီနှစ်လအတွင်းဖမ်းပြီးတဲ့မြန်မာနိုင်ငံသားအရေးအတွက်ကတသောင်းဝင်းကျင်ရှိနေပါတယ်။အဖမ်းစီးတွေများနေပေမဲ့လူပုံကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဖမ်းမိနေတဲ့အတွက်ကိုဗစ်ကရောဂါထိန်းချုပ်ဖို့နဲ့ထိုင်းနိုင်ငံအတွင်းလူပုံကူးမှုတွေကိုထိထိရောက်ရောက်အေးအေးယူဆောင်ရွက်နိုင်ဖို့ပြည်내အသီးသီးကအုပ်ချုပ်ရေးမှုတွေကိုလည်းထိုင်းပြည်ရဲ့ဝန်ကြီးဌာနကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ရှင်။